ပေးစာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ပထမဆုံးပြောပြခြင်းနဲ့စာကတော့ရခိုင်ပြည်နယ်ရန်ပြဲမြို့နယ်အတွင်းမှာအရက်သေးစာရောင်းချတာနဲ့ပတ်သက်ပြီးတော့ကျွန်တော် RFA ကိုပြောကြလာတာပါဒီရန်ပြဲမှာဒီအရက်သေးစာရောင်းချတာနဲ့ပတ်သက်ပြီးတော့2018-2019ခုနှစ်တွင်မှာဒီမြို့ပေါ်တက်ပြီးတော့ဆန္ဒပြခဲ့ကြရဲလို့ပြောပါတယ်အဲ့လိုဆန္ဒပြပြီးနောက်ပိုင်းမှာရက်သွားခဲ့ပြီမြေဒီ2020မှာဒီရန်ပြဲမြို့နယ်ကြောက်ချောင်းတိုက်နယ်ကကြောက်နဂါကျေးရွာအုပ်စုမှာအုတ်ထုတ်ရမှုကိုတိုင်းကအရက်ရောင်းတာတွေဒီကြက်ပွဲတွေဖဲဝိုင်းတွေလောင်ကစားဝိုင်းတွေကိုလုပ်နေရဲဆိုပြီးပြပြလာပါတယ်အုတ်ထုတ်ရမှုကိုတိုင်းလုပ်တဲ့ဒီလောင်ကစားဝိုင်းတွေအရက်ဝိုင်းတွေဖြစ်တဲ့အတွက်ကြောင့်မို့လို့တိုင်လို့ရှင်လဲတိုင်တဲ့သူကရန်ရှာခံရတယ်လို့ပြောပါတယ်လောင်ကစားတာတွေများလာလို့ရှိရင်ခိုးတာတွေဝတ်တာတွေရှိလာနိုင်တဲ့အတွက်ကြောင့်မလို့နေရတဲ့ဒီဒေသခံတွေအတွက်ပေါ့နော်မလုံခြုံမှုတွေရှိနေပါတယ်ဆိုပြီးကျမတို့ RFA ကိုပြောပြလာတာဖြစ်ပါတယ်။နောက်ထပ်စာတစောင်ကလည်းလောင်ကစားအကြောင်းပါပဲ။ AR တိုင်းညာဦးမြို့နယ်လက်ပံချေကျေးရွာအုပ်စုရွာတစ်ကုန်းကျေးရွာမှာလောင်ကစားတိုင်တွေအများကြီးရှိနေတယ်ဆိုပြီးပြောပြလာတာပါ။ဒီရွာခံဦးအောင်ရှင်ဆိုသူကကျမတို့ RFA ကိုဖုန်းနဲ့ဆက်သွယ်ပြောကြားလာတာဖြစ်ပါတယ်ရှင်။ဒီကြက်ဝိုင်း၊ဂျင်ဝိုင်း၊ဖဲဝိုင်းနှလုံးသုံးလုံးနဲ့လောင်ကစားအစုံကိုအဲ့ဒီမှာလောက်ကင်နေပါတယ်လို့ပြောပါတယ်။ဒိုင်တွေကရန်ကုန်၊တောင်ကြီး၊မန္တလေးစတဲ့မြို့ကြီးတွေရာသူတွေဖြစ်ပါတယ်။2018-2022လပိုင်းတွေကဒီလိုမျိုးလုံးဆောင်နေတဲ့ကိစ္စတွေကိုသူတို့တွေကတိုင်ကြားခဲ့ပေးမယ်ပေါ့နော်။ဒီလိုတိုင်ကြားတာတွေကိုအဖမ်းပြတဲ့သဘောမျိုးပဲလုံးဆောင်နေတယ်လို့ပြောပါတယ်။တိုင်နာပေါ့နော်6ချိန်လာရောက်ဖမ်းဆီးရတွေရှိတယ်လို့ပြောပါတယ်။4ချိန်ကတိုင်အဆင့်ကနေပြီးလာဖမ်းတာဖြစ်ပြီးတော့2ချိန်ကတော့မြို့နယ်အဆင့်ကလာဖမ်းတာပါ။ဒီလိုမျိုးလာဖမ်းတဲ့အခါမှာဒီသတင်းပေးပြီးတော့ပေါ့နော်ဒီလောင်ကစားလုပ်နေတဲ့လူတွေတိုင်တွေလူတွေကိုရှောင်ခိုင်းလိုက်ပြီးတော့ဒီဝင်ရောက်ဖမ်းဆီးတဲ့အခါမှာဘာကိုမှဖမ်းဆီးမိရမျိုးမရှိဘူးလို့ဒေသခံတွေကပြောပြလာပါတယ်။အဲ့ဒီကိစ္စကိုနေပြည်တော်အထိပေါ့နော်တမနာယုံအတိုင်မင်ခံယုံပြည်ရေးရဲချုပ်စာသုံးလုံးအဂရိဒီလွတ်တော်ပေါ့နော်ဒီအပြည့်စုံလွတ်တော်မျိုးသားလွတ်တော်စတဲ့နေရာတွေအထိပေါ့နော်ဒါပြီးတော့ AR တိုင်းဝင်းကြီးချုပ်အထိတိုင်မိမဲ့လဲဘလို့မှအကြောင်းမထူးလာဘဲနဲ့ဒီလောင်ကစားတွေလုပ်နေတဲ့နေရာတွေကပဲရွှေ့သွားတာမျိုးတွေရှိရဲဆိုပြီးကျွန်တော်တို့ပြောပြလာတာပါဒီလိုလောင်ကစားတွေလုပ်နေတဲ့ဥစ္စာတွေကြောင့်ပေါ့နော်ရွာမှာအများနဲ့ဒီဖောက်ထွင်းမှုတွေဖြစ်တယ်ပစ္စည်းတွေခိုးခံနေရတယ်နေရတာလုံခြုံမှုမရှိဘူးဆိုပြီးတော့ကျွန်တော် RFA ကိုပြောကြားလာတာဖြစ်ပါတယ်ရှင
်ကိုဘဝင်းကျင်ကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောခြင်းရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကိုကမ္ဘာကရောဂါလို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပါပြီမြန်မာနိုင်ငံမှာတော့မတ်လ18ရက်နေ့အထိယောဂါပိုးတွေ့ရှိတဲ့သူမရှိသေးဘူးဆိုပြီးအစိုးရကထုတ်ပြန်ထားပါတယ်။ဒီရမ်းမြဲမြို့နယ်တရောင်းကျေးရွာမှာတရုတ်ပြည်ကနေအလွတ်လုပ်ပြီးပြန်လာတဲ့သူကိုဒီကျေးရွာမှာနေတဲ့သူတွေကတန်တရားတွေဝင်ပြီးတော့ပေါ့နော်ဒီဆေးရုံမှာသွားပြီးဆေးစစ်ဖို့အတွက်ကိုတွားရောက်တောင်းဆိုကြပါတယ်။ဒါပေမဲ့ဆရာဝန်ကဆေးမစစ်ပေးတဲ့အတွက်ကြောင့်မို့လို့ဒီရွာမှာရှိတဲ့လူတွေနဲ့တရောင်းကျေးရွာအုပ်စုနားကဒီကျေးရွာတွေကပေါ့နော်ဒီတန်တရားတွေဖြစ်နေပြီးတော့တရောင်းကျေးရွာကလူတွေကိုပါအဆက်အဆက်အပြောအဆိုမလုပ်တာမျိုးတွေလုပ်နေကြပါတယ်။အဲဒီလိုမျိုးပေါ့နော်ကောလာဟာလာတွေဟာလူတွေကိုပို့ပြီးတော့အကြောက်လန့်စိတ်ပို့ဖြစ်စေပါတယ်အဲဒီလိုမျိုးဒီကိုရိုနာဗိုင်းရပ်စ်ကိုဒီအရန်လဲမကြောက်ကြဖို့နဲ့ဒီအဲပေါ့နော်မစိုးရိမ်ပဲလဲမနေကြဖို့ဆိုပြီးတော့အစိုးရကပြောဆိုထားပါတယ်အစိုးရကလည်းဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ဒီတန်လျာရှိတဲ့လူနာတွေကိုလိုက်လံရှာဖွေတာမျိုးတွေအဲစောင့်ကြည့်တာမျိုးတွေကိုလှုပ်ဆောင်ပေးနေကြပါတယ်တယောက်နဲ့တယောက်နဲ့ဒီတန်လျာဖြစ်နေတာမျိုးထပ်ပေါ့နော်ကိုကိုတိုင်းကကောက်ွယ်ကြဖို့လိုအပ်နေပါပြီရှင့်
RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါနောက်တစ်ဆောင်ကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ် Gubwee Town ကျေးရွာကနေပေးပို့လာတဲ့စာဖြစ်ပါတယ်ဒီကျေးရွာကဘုံရင်ကျောင်းမှာတက်မတော်ကစစ်သားတွေစခန်းချပြီးနေနေတယ်လို့ပြောပါတယ်ဒီကျေးရွာသားတွေဖြတ်တန်းသွားလာတာမျိုးရှိရင်တက်မတော်သားတွေကခေါ်ယူပြီးတော့ဗောနော်ဒီရိုင်းနှက်စစ်ဆေးမေးမြန်းတာမျိုးတွေလှုပ်ဆောင်နေတယ်လို့ပြောပါတယ်ကျေးရွာသားတွေကိုရခိုင်လားမွတ်စလင်လားဆိုပြီးမေးပါတယ်မွတ်စလင်ဆိုရင်ပြန်လှုပ်ပေးပြီးတော့ရခိုင်ဆိုလို့ရှိရင်မင်းကအေးလားအေးနဲ့အဆက်အသွယ်ရှိလားဆိုတာမျိုးတွေကိုစစ်ဆေးမေးမြန်းနေရဲဆိုပြီးဒေသခံတွေကပြောပြလာပါတယ်ဒီဂူဘီတောင်ကျေးရွာမှာဆိုလို့ရှိရင်မွတ်စလင်အင်ဂျင်90ရှိပြီးတော့ရခိုင်အင်ဂျင်300ရှိနေတာပါအဲ့ဒီကျေးရွာမှာတက်မတော်သား80လောက်ကတက်စခန်းချပြီးလာရောက်နေတာလို့ပြောပါတယ်ရှင့်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းဘယ်လိုအကြောင်းအရာမျိုးတွေကိုပြောပြပေးမလဲဆိုတာစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်